ဘာသာရေးအကဲဆက်တဲ့မိထီလာမျိုးမှာတော့လူမှုကွန်ရက်ပေါ်မှာတန်ဃာတော်တွေကိုဝေဖန်ဆဲဆိုသူတဦးကိုအရေးယူပေးဖို့တောင်းဆိုရာကနေလူစုလူဝေးနဲ့ထိန်းရခတ်တဲ့အခြေအနေဖြစ်ခဲ့တာကိုပြောပြချင်ပါတယ်။2020-2021စာသင်နှစ်အတွက်အခြေခံပညာသင်ရိုးတွေထဲမှာမျိုးဆက်ပွားကျန်းမာရေးသင်ရိုးအသစ်ထည့်သွင်းဖို့ပညာရေးဝန်ကြီးဌာနကစီစဉ်ထားခဲ့မှုအပေါ်ဝေဖန်ရေးသားခဲ့တဲ့တန်ဃာတော်တွေကိုပြန်လဲဝေဖန်ရှုံချတဲ့အရေးအသားတွေတင်ခဲ့သူနဲ့ပတ်သက်လို့မိထီလာမြို့မှာလူစုလူဝေးဖြစ်ပွားခဲ့ရတာပါလူစုလူဝေးဖြစ်ပွားခဲ့တဲ့နေရာကမန်လေးတိုင်းမိထီလာမြို့နဲ့အောင်စေရရက်ကွက်ကကိုနဝင်းကျောင်းတိုက်မှာဖြစ်ပါတယ်ဒီကနေ့မနက်ပိုင်းကလူမှုကွန်ရက်မှာရေးသားခဲ့တဲ့အဲ့ဒီအကောင့်ပိုင်ရှင်ဘက်ကဝင်ချတောင်းပန်ပွဲပြုလုပ်နေချိန်ကျောင်းတိုက်အတွင်းမှာမြို့ကန်လူစုတွေလူစုလူဝေးနဲ့ရောက်လာပြီးစိတ်နှံ့မှုမရှိတဲ့အကြောင်းအရေးယူပေးဖို့အော်ဟစ်တောင်းဆိုရာကနေလူစုလူဝေးဖြစ်ပွားခဲ့ရတာဖြစ်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကမိထီလာလွှတ်တော်ကိုယ်စားလှယ်ဦးစိုးတန်းက VOA ကိုပြောပါတယ
်ဒီနေ့မနေ့က9နာရီတိုင်းတိုင်းကိုယ်တိုင်တောင်းပန်မယ်ဆိုပြီးတော့စီစဉ်ကြရတယ်ဒီနေ့ကတော့ကိုနဝင်းတောင်းပါပဲအမျိုးလုံးကလာပြီးတော့နားဆောင်ကြတာပေါ့ဟာလာကြည့်ကြတာပေါ့ဒါနဲ့တိကျတီကတောင်းပန်ရုံနဲ့ဆိုကျင်းနားနိုင်ဘူးအခြေတခါလည်းမဟုတ်ဘူးညီမျိုးစုံနဲ့ရေးရမလို့မကျင်းနားနိုင်ပါဘူးကျုံရောဖြစ်တဲ့အခါကျတော့နောက်ဆုံးကျတော့ဒီသဆိုင်ရာအုပ်ချုပ်ရေးသမားတွေအာဏာပိုင်တွေနဲ့သာသနာကြီးနဲ့ပုံပြီးတော့ဒီတဲ့ကြီးသွားလာမှာဆိုလို့အဲကျတော့တော်ရင်တန်ကိုမိတိလာရဲစခန်းထဲမှာပဲစစ်တာကနာထိန်းသိမ်းထားတယ်သူနည်းနည်းဖြစ်တဲ့အခါကျတော့ရဲစခန်းသွားတယ်ဆိုရဲစခန်းလိုက်ကြတာပေါ့မြို့ကအာရီကဒီတဲ့ပုံပြီးမနိုင်မနည်းတွေဖြစ်လာမှာစိုးရိမ်တဲ့အတွက်အာဏာပိုင်တွေနဲ့တိုက်ပင်ပြီးတော့မှမန္တလေးကိုခိတ္တကနာပြောပြောင်းချင်းချင်းကြတယ်
မနေ့ကမေ18ရက်နေ့တုန်းကလည်းအကောင့်ပိုင်ရှင်မိဘတွေဘက်ကကိုနဝင်းကျောင်းတိုက်ကိုလာပြီးမျိုးမိမျိုးဖအချို့ကိုလာရောက်တောင်းပန်ပေးမိတောင်းပန်နေချိန်ကာယကံရှင်ကိုရင်မပါဝင်ခဲ့တဲ့အပြင်အဲ့ဒီလိုတောင်းပန်နေချိန်အတွင်းမှာပဲကာယကံရှင်ဘက်ကထပ်မံပြီးဘာသာရေးထိပါတဲ့စာသားတွေတင်လာခဲ့တဲ့အတွက်ဒီကနေ့မှာကာယကံရှင်ကိုပါခေါ်လာပြီးလာရောက်တောင်းပန်ဖို့မျိုးမိမျိုးဖတွေကထပ်မံစေခိုင်းခဲ့တာဖြစ်တယ်လို့မန္တလေးမြို့ကတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ဦးခင်ကိုလက်ကပြောပါတယ
်လူတစားရဲ့ဘာသာသာသနာကိုသူကမဟုတ်မမှန်ဆွတ်ဆွဲပြီးတော့တနေရေးသားတာပေါ့နော်တနေရေးသားတာအွန်လိုင်းပေါ်မှာသူကိုနိုင်ကလည်းဝန်ခံပါတယ်ကျောင်းစီမှာဗီဒီယိုဖိုင်တွေဝန်ခံတဲ့ဟာတွေလည်းရှိပါတယ်အဲသူကမူးလို့ရေးတာပါတယ်ရောပေါ့နော်အများကြီးပေါ့နော်ဒါပေမဲ့လည်းဘောထဲမှာရှာကြည့်တော့ရေကျက်ရှိရှိရေးသားတာတွေလည်းတွေ့ပြရတဲ့အတွက်လူမှုကိုနာကြီးရဲ့စိတ်ဖြစ်ပေါ်အောင်ရေးသားတာဒီနိုင်ငံရေးလှုပ်ရှားမှုတွေရဲ့ဒီဘာသာရေးကိုဇက်သွင်းခံပြီးတော့မှပုံပြီးတော့မှဘာသာရေးအထူးကိုဖြစ်သွားမှာဘယ်ကျွန်တော်တို့ကစိုးရိမ်လာတာပါပဲအခုလိုမျိုးလူလူကနေပြီးတော့နာကျင်စိတ်ဖြစ်အောင်ဒါစစ်နှံ့အောင်လို့တရားစွဲဆိုလိုက်တာဖြစ်ပါတယ်ကျွန်တော်တို့အဲ့လိုပဲသုံးသပ်ပါတယ
်အကောင့်ပိုင်ရှင်ဖြစ်သူတောင်းမန်တဲ့အပေါ်တန်ကားတော်တွေဘက်ကခွင့်လွှတ်ခဲ့တယ်လို့သူ့အနေနဲ့အရက်ကြောင့်အခုလိုစိတ်လွတ်ကရေးသားခဲ့မိတာဖြစ်တယ်လို့ဝန်ခံခဲ့တဲ့အကြောင်းဦးခင်ကိုလက်ကဆိုပါတယ်ဒီလိုတစ်ဖက်နဲ့တစ်ဖက်ကျင်းနေခဲ့ပေမဲ့အချို့သောမျိုးကံတွေဘက်ကအရေးယူဖို့တောင်းဆိုခဲ့တာတွေရှိခဲ့ရာကအခုလိုလူစုလူဝေးဖြစ်ခဲ့တာဖြစ်ပြီးအကောင့်ပိုင်ရှင်ကိုအရေးယူနိုင်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေကခေါ်ဆောင်ခဲ့ချိန်မျိုးကံလူတို့ကဂဲများနဲ့ဝိုင်းပောက်ခဲ့တယ်လို့သူကပြောပါတယ်တန်ဃာတော်တွေနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကအတိကယုံမဖြစ်အောင်ထိမ့်သိမ်းပေးခဲ့ရပြီးဒီလိုဖြစ်စဉ်ကြောင့်တာဝန်ရှိသူအချို့ထိခိုက်ဒဏ်ရာရရှိခဲ့ကအကောင့်ပိုင်ရှင်ဖြစ်သူကိုအရေးယူဆောင်ရွက်နိုင်ဖို့လုံခြုံရေးများနဲ့မန္တလေးကိုပို့ဆောင်ထားတယ်လို့သတင်းတွေထွက်နေပေမဲ့ VOA ဘက်ကတော့တိကျအတည်ပြုချက်ရယူနိုင်ခဲ့ခြင်းမရှိပါဘူးမြို့နယ်သာသနာရေးအဖွဲ့ကဦးကိုကိုအောင်ကတော့အကောင့်ပိုင်ရှင်ကိုသာသနာကိုညှိနှိုင်းစေမှုနဲ့အရေးယူဖို့ပြင်ဆင်နေတယ်လို့ VOA ကိုအတည်ပြုပြောဆိုခဲ့ပါတယ
်ကျွန်တော်အပိုင်းကကျွန်တော်ကတရားစွဲဆိုဖို့ပဲရှိတာဟုတ်အဲကျန်တဲ့အတော့ကျွန်တော်မတည်ဘူးကျွန်တော်ဘန်းတော့ဒီသာသနာညွှန်းနှိုင်းစေမှုနဲ့195ကအီးနဲ့ပေါ့နော်195ကအီးနဲ့ဆွဲလာပဲရှိပါတယ်ကျွန်တော်က
ပြီးခဲ့တဲ့2013မတ်လကမိထီလာမြို့နယ်မှာဘာသာရေးအဓိကယုံတစ်ခုဖြစ်ပွားခဲ့ပြီးအဲ့ဒီတုန်းကအစိုးရရဲ့တည်င်းထုတ်ပြန်ချက်တွေအရဒဏ်ရာရသူလူပေါင်းအယောက်40နီးပါးရှိခဲ့တယ်လို့သာသနာရေးအဆောက်အအုံ15လုံးနီးပါးနဲ့နေအလုံးပေါင်း130လောက်ပျက်စီးခဲ့ရပါတယ်ဒီလိုအခြေအနေတွေကြုံခဲ့ရတာကြောင့်နောက်ထပ်ပြဿနာတွေထပ်မဖြစ်ဖို့မြို့ကန်တွေကလိုလားနေကြပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်ရှင်